ယခုချိန်ကမှစပြီးပြိဿသမုပ္ပါဒရားလာကြရမှာဖြစ်ပါလေ။ဒီနေ့1368ခုနှစ်တပုဒ္ဒလာဇာ73ရက်နေ့ရာဂွန်တိုင်မင်္ဂလာတော်မြို့နဲ့သမိုင်းဝင်းကျက်ကလေးစီတော်မြတ်ကြီးနေရှိကျက်ကလေးပရိယတ်ဒီစာသိမ့်တိုက်မဂ္ဂဝိပဿနာဓမ္မရိပ်တာမှကျင့်ပါပြီလို့အားသောမဂ္ဂဝိပဿနာခွန်တည်းရဲ့တရားစကားပေါ်မှာခဏိနံနဲ့ကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒရားတော်များမဟုတ်ကြကြမိမနာကြကြမိမာတရားပဲရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတ၃ကျင့်ရွတ်ဆို၍ပူဇော်ကြောကြပါကုန်စို့နမောတတသဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တာနမောတတဘဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တာနမောတတဘဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တာမူလတရားဆရှိတော်လင်္ကာများကိုရုပ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြကြအောင်မူလတရားလေကိုအလွာဧကာ32ပါးတရားကိုများနေသောမေသနိယမူလကိုသုံးဝါနေကာလာသုံးပြ630ဤရှိသွဲကိုအလွယ်ကျမှသိစေရသည်အန္တရာမလူကြောင့်သည်အဝိဇ္ဇာနှင့်တဏှာရေခံဥပါဒံကံကြောင့်ယုံတံပေါ်အပေမာမျိုးမျိုးမသည်အမြဲမပြတ်ဆက်ဆက်သည်ဟံကံကြောင့်နယောကြောင့်ကံအပ္ပံမဖြစ်ပြန်ဤလျောယမတိကြသာတိမြာကထေရှားပြု၏စည်ရင်ဖန်စေအကြောင်းရင်းကြောင့်လွန်တတ်များစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဟုဉာဏ်ဖြင့်ရှိ၍မျောဒိသသမုပ္ပါဒရားတော်မှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကအကြောင်းတရားနဲ့အကျိုးတရားကိုဟောပြထားခဲ့ပါတယ်အကြောင်းတရားအကျိုးတရားကိုကြားတဲ့နေရာမှာအကြောင်းတရားအပေါ်မှာသဘောပေါက်နားလည်သွားမယ်ဆိုရင်ဘယ်လိုကြောင့်ဖြစ်ရတာပါလဲဆိုတဲ့တန်တရားဝိသိကိစ္စလေးတွေကဲဆင်ခြင်းအကျိုးရှိပါတယ်အကျိုးတရားပေါ်မှာသဘောပေါက်နားလည်သွားမယ်ဆိုရင်ဖြစ်လာတာတွေကပုဂ္ဂိုလ်တ attva မဟုတ်ဘူးယောဓမဏ္ဍမတွေပဲဒီလိုသဘောပေါက်တဲ့အတွက်ဒိဋ္ဌိကိလေသာများလည်းပဲပြည့်စင်သွားပါတယ်ဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာခြင်းသည်ဝိသေကိစ္စကိလေသာနဲ့ဒိဋ္ဌိကိလေသာနှစ်ပါးကင်းစင်ခြင်းအကျိုးရှိတယ်လို့ဒီလိုမှတ်လိုက်ပါနော်ဝိသေကိစ္စကိလေသာနဲ့ဒိဋ္ဌိကိလေသာတရားနှစ်ပါးကင်းစင်ခြင်းအကျိုးရှိပါတယ်ဒိဋ္ဌိကိလေသာနဲ့ဝိသေကိစ္စကိလေသာတရားနှစ်ပါးကင်းစင်အောင်ဘာဖြစ်လို့ကြိုးစားရတာလဲမေးရင်ဒိဋ္ဌိကိလေသာဝိသေကိစ္စကိလေသာကုန်မှပယ်တတ်နိုင်မှသောတာပတ္တိမဲ့ ရမှာဖြစ်ပါတယ်ဒိဋ္ဌိကလေသာနဲ့ဝိသေကိစ္စကလေသာမပယ်တတ်နိုင်ပဲနဲ့ဘယ်တော့မှသောတာပတ္တိမဲ့မရနိုင်ဘူးသောတာပတ္တိမဲ့မရရင်လည်းပဲဘယ်တော့မှနိဗ္ဗာန်မရနိုင်ဘူးဒါကြောင့်ဒိဋ္ဌိဝိသေကိစ္စနဲ့နိဗ္ဗာန်သည်ဆက်ကျင်မဲ့တရားတွေပဲဒိဋ္ဌိကအပယ်လေးပါးသို့ပို့ပေးတတ်တယ်ဒိဋ္ဌိကလေသာသည်အပယ်လေးပါးတကားကိုဖွင့်ပေးတတ်တယ်နိဗ္ဗာန်တကားကိုပိတ်ပေးတတ်တယ်သောတာပတ္တိမဉ္ဇဏ်ကဒိဋ္ဌိကလေသာကိုပတ်သက်ပေးတယ်အပယ်လေးပါးတကားကိုပိတ်တယ်နိဗ္ဗာန်တကားကိုဖွင့်ဒိဋ္ဌိကလေသာကအပယ်လေးပါးတကားကိုဖွင့်ဒိဋ္ဌိကလေသာသည်အပယ်လေးပါးတကားကိုဖွင့်နိဗ္ဗာန်တကားကိုပိတ်ဒိဋ္ဌိရှိနေရင်အပယ်လေးပါးတကားဟာပွင့်နေတယ်အခုမရောက်ပေမဲ့ရောက်ဖို့ရောက်ရမှာစိတ်မချရဘူးနိဗ္ဗာန်တကားပိတ်ထားတဲ့အတွက်နိဗ္ဗာန်ဘယ်တော့မှမရောက်နိုင်ဘူးဒိဋ္ဌိကလေသာကိုပယ်သပြီးတော့သောတာပတ္တိမဉ္ဇဏ်ရသွားမယ်ဆိုရင်အပယ်လေးပါးတကားပိတ်သွားပြီ။ဘယ်တော့မှအပယ်လေးပါးမရောက်နိုင်တော့ဘူး။နိဗ္ဗာန်တကားပွင့်သွားပြီ။နိဗ္ဗာန်တကားပွင့်သွားပြီဆိုတော့နိဗ္ဗာန်ကိုအချိန်မီ၍မျက်မှောက်ပြုလို့ရသွားပြီ။ပရမသုံးသောတာပတ္တိမဉ္ဇဏ်တုံးကလည်းနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်။မရပြီးတော့ဖို့ဖို့ရပြီးတော့ရိုးရိုးစိတ်တွေပြန်ဖြစ်တယ်။ရိုးရိုးစိတ်တွေဖြစ်တဲ့အချိန်မှာရိုးရိုးစိတ်ဟာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါမလားမပြုနိုင်ဘူးဘယ်စိတ်နဲ့မှပြုနိုင်တော့မဲစိတ်နဲ့ဖို့စိတ်မဲစိတ်နဲ့ဖို့စိတ်နော်မသောတာပန်တို့သက္ကရာကံတို့နာကံတို့ယန္တာတို့မြတ်စွာဘုရားသည်ပြလည်းရင်ရိုးရိုးစိတ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်ပါမလားမပြုနိုင်ဘူးအဲ့တော့မြတ်စွာဘုရားဘုရားယန္တာအရိယသရောကောင်းကြီးများနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရင်ဗာစိတ်ပြန်ပေါ်အောင်လုပ်ရလဲအဲမဲစိတ်ကတော့တစ်ချိန်ပဲပေါ်ခွင့်ရှိတယ်ပေါ့နောက်တစ်ချိန်ပြန်ပေါ်ခွင့်မရှိဘူးအဲ့တော့မဲစိတ်ကိုတော့ပြန်ပေါ်အောင်လုပ်လို့မရတော့ဘူးเนาะအဲ့တော့မဲစိတ်ကိုပြန်ပေါ်အောင်လုပ်လို့ရလဲအဲ့ဒါကိုဖလားသမဘဝင်စားတယ်လို့ခေါ်တယ်တကယ်တော့ပုဂ္ဂိုလ်တွေကဖလားသမဘဝင်စားတာနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်တောင်းတောင်းတင်းတင်းကြီးတွေဖြစ်နေတာတို့เนาะအာဟိုဘက်ကောင်းရင်ဘက်ကကလထိုင်တစ်လုံးချင်းဘက်ကကလထိုင်တစ်လုံးအဲ့ဒီပုံမှာကလန့်ကြီးတင်နိုင်တာတို့ဒါတွေကိုပဲအဓိကထားပြီးတော့ဖလားသမဘဝင်စားတဲ့အဓိပ္ပာယ်ကိုပြောကြတယ်တကယ်ကတော့ဖလားသမဘဝင်စားတယ်ဆိုတာဖူစိတ်ဖြစ်တာပါပဲခန္ဓာကိုယ်တောင်းတာမတောင်းတာကအဓိကမဟုတ်ပါဘူးเนาะအာဟိုဘက်ဒီဘက်တရားတစ်ခုပုံမှာဆန္ဒကြီးနေနိုင်တာကအဓိကမဟုတ်ပါဘူးအဓိကကနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့စိတ်ကိုဖို့စိတ်လို့ခေါ်တာဖလားသမဘဝင်စားတယ်လို့ခေါ်တာဘာဖြစ်လို့ဖလားသမဘဝင်စားတော့နိဗ္ဗာန်မျက်မှောက်ပြုခြင်းလို့ဟုတ်တယ်မလားရိုးရိုးစိတ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်ရလားဥပမာကုသောတာပတိမေရမယ်သက္ကရာဂိမေရမယ်နာဂိမေရမယ်ရတ္တမေရမယ်ရတယ်ရပြီးတော့အဲ့ဒီမက်ဆေ့ပျောက်သွားပြီချုပ်သွားပြီနောက်ထပ်မက်ဆေ့ပြန်မပေါ်တော့မက်ဆေ့ချုပ်သွားတော့ဖို့စိတ်ဖြစ်မယ်အဲ့ဒီဖို့စိတ်ကလည်းမဲနဲ့တွဲနေတဲ့ဖို့စိတ်ကတစ်ချိန်သုံးချိန်ပဲဖြစ်တယ်ပြီးတော့ချုပ်သွားပြီချုပ်သွားပြီးရင်ရိုးရိုးစိတ်တွေပြန်ပေါ်လာမယ်ရိုးရိုးစိတ်ဆိုတော့အရိယာဆိုတာအကုသိုလ်စိတ်တော့မဟုတ်ဘူးပေါ့နော်ယဟန္တာဖြစ်သွားရင်တော့အကုသိုလ်စိတ်လုံးဝမရှိဘူးပေါ့သောတာပန်သက္ကရာကံဆိုရင်တော့ရှိတော့ရှိသေးတယ်ဒါပေမဲ့ဒိဋ္ဌိဝိသေကိစ္စတော့မရှိတော့ဘူးပေါ့နော်အဲ့ဒီတော့ရေပေါ်ရာအဖြစ်ပြောရင်တော့ရိုးရိုးတန်းတန်းနေရင်တော့ရိုးရိုးစိတ်ပဲပေါ့ဟုတ်လားရိုးရိုးစိတ်ပဲပေါ့ပါရင်သွားမှန်းသိတယ်လာရင်လာမှန်းသိတယ်ဒီလိုရိုးရိုးစိတ်မျိုးပေါ့နော်အဲ့ဒီရိုးရိုးစိတ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါ့မလား
မပြုတ်နိုင်ဘူးဘယ်အချိန်တုန်းကပြုတ်ခဲ့လဲမဲ့ရတုန်းကပြုတ်ခဲ့တယ်မဲ့ပြီးတော့ဖို့စိတ်2ချိန်3ချိန်နိဗ္ဗာန်ကိုမျက်မှောက်ပြုတ်ခဲ့တယ်ပြီးသွားလို့ရိုးရိုးစိတ်တွေပြန်ဖြစ်လာတဲ့အချိန်မှာနိဗ္ဗာန်မျက်မှောက်ပြုတ်နေလားအဲ့တော့နိဗ္ဗာန်ချမ်းသာခံစားခြင်းနဲ့နိဗ္ဗာန်ကိုပြန်ပြီးတော့မျက်မှောက်ပြုတ်ခြင်းနဲ့ဆိုရင်ဘာပြန်လောက်อ่ะဖလားသမပတ်ဖလားသမပတ်ဆိုတာကဖို့စိတ်မြောင်များစွာဖြစ်ဒါကိုသူကဖလားသမပတ်လို့ခေါ်တယ်เนาะတဏှာကြီးဆိုလဲတဏှာကြီးနှစ်နာရီဆိုလဲနှစ်နာရီကိုယ်ဒိဋ္ဌံထားသည့်အတိုင်းဖို့စိတ်ဒီများကြီးဖြစ်အဲ့ဒီဖို့စိတ်တွေနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဒါကြောင့်ဘုရားရှင်ကိုယ်တော်များကြီးဆိုရင်အချိန်ကိုလည်းဟတာမထားဘူးအာရဏေဖလားသမပတ်ဝင်စားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနေတယ်ဘလောက်ထိလဲဆိုအခုလိုတရားဟောတာတော့မှနော်သာရုသာရုသာရုလို့ပရိသတ်တွေခေါ်နေတဲ့အချိန်ကလေးမှာတော့ကြပြကတိဖလားသမတ်ပါဝင်စားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနေတယ်အဲ့ဒီတော့နိဗ္ဗာန်ကိုအချိန်မရွေးမျက်မှောက်ပြုနိုင်တဲ့အဆင့်ရောက်တာကဘယ်ကြမှာရောက်သောတာပန်ကြမှာနော်သောတာပန်ဖြစ်သွားရင်ရသွားပြီအဘိလောတော်သောတာပတိမညာရသနိဗ္ဗာန်ကဖွင့်ထားပြီးပြီလေဖွင့်သွားပြီမို့လားနိဗ္ဗာန်ကဖွင့်သွားပြီဖွင့်သွားပြီဆိုတော့အချိန်မရဝင်လို့ရပြီပေါ့စောစောတုန်းကဝင်လို့ရလားမရဘူးပုရုဇဉ်တုန်းကနိဗ္ဗာန်ကိုအချိန်မရမျက်မှောက်ပြုလို့ရလားအချိန်မရမဟုတ်ဘူးတစ်ချိန်တစ်ခါမျက်မှောက်ပြုဖို့တော့မရပိတ်ထားတာကိုဘယ်လိုကပိတ်ပုရုဇဉ်မှာနိဗ္ဗာန်ကဘယ်လိုကပိတ်တာတတိကပိတာဘုန်းကြီးတို့ယောဂီတွေကိုနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီလားဘုလူကပိတာတတိကပိတာနော်တတိကပိတယ်ဆိုတာကတော့ဘုန်းကြီးတို့ဒါကတော့စကားအနေနဲ့ပြောလိုက်တာပေါ့ဟုတ်လားတကယ်တမ်းကျတော့နိဗ္ဗာန်ကိုမမြင်အောင်ဖုံးကွယ်ထားတာကတော့အဓိကကတော့အဝိဇ္ဇာနော်အဝိဇ္ဇာပေါ့အဝိဇ္ဇာကဖုံးကွယ်ထားတာကိုပဲဒီနေရာမှာအဝိဇ္ဇာနဲ့ပေါင်းသိမ့်ဖြစ်တဲ့ဒိဋ္ဌိကိုဥဒေပြောလိုက်တာဒိဋ္ဌိပြောနေတာမလို့ဒိဋ္ဌိလို့ပြောလိုက်တာပေါ့ပိရင်းကတော့အဝိဇ္ဇာပေါ့နော်အဝိဇ္ဇာကဖုံးကွယ်ထားတာကောင်းပြီဒါဖြစ်လို့ရှိရင်ကဲထားပါတော့ဒိဋ္ဌိရှိနေရင်နိဗ္ဗာန်ကပိတ်ထားတယ်အပေကအကုဏတော်အရိယာဖြစ်သွားရင်နိဗ္ဗာန်ကပွင့်သွားတယ်အပေကနိဗ္ဗာန်ကပွင့်ရင်နိဗ္ဗာန်ကိုခဏခဏမျက်မှောက်ပြုလို့ရတယ်။သမဘဝင်စားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုလို့ရတယ်။ရတယ်လို့ဒိဋ္ဌိရှိနေတဲ့ပုဂ္ဂိုလ်ကလည်းပဲနိဗ္ဗာန်ကပိတ်ထားတယ်၊ဘယ်ကဖွင့်ထားတယ်ဆိုတော့ဘယ်နဲ့နေမလဲ။အပေကိုခဏခဏသွားနေရမှာပဲ။ဟုတ်လားခဏခဏသွားနေရမှာပဲ။အခုမရောက်လည်းတော့ကြာရောက်မှာပဲ။အဲဒါကြောင့်မို့လို့အပေဘေးမှလွတ်ချင်ပါတယ်ဆိုရင်ဘာမဲ့ရအောင်လို့ပါသောတာပတ္တိမေရအောင်လို့ရမှာပဲသောတာပတ္တိမေရကြပါတယ်ဆိုဘာကိရိတာပဲရသေတိနဲ့ဝိသကိစ္စာကိရိတာပဲရမယ်အဝိဇ္ဇာလည်းပဲရမှာပေါ့ဒါပေမဲ့အဝိဇ္ဇာကအကုန်အစင်မပယ်လဲကိစ္စမရှိဘူးအဝိဇ္ဇာအကုန်အစင်မပယ်နိုင်သေးလည်းပဲနိဗ္ဗာန်ကတော့ပွင့်တော့ပွင့်အောင်လုပ်လို့ရတယ်အပေကပြင်အောင်လုပ်လို့ရတယ်ဒါပေမဲ့ဒိဋ္ဌိကိရိတာအကုန်အစင်မပယ်နိုင်ဘဲနဲ့တော့အပေတကပိတ်နိုင်ပါမလားဒီလိုဆိုဒိဋ္ဌိကလေးသာနည်းနည်းလေးရှိနေရင်ကိုပဲအပေတကမပိတ်သေးဘူးเนาะအပေတကမပိတ်သေးဘူးဒိဋ္ဌိကလေးသာလောကကင်းသွားမှာအပေတကပိတ်တာဒါကြောင့်ဒိဋ္ဌိကလေးသာပယ်ဖို့သိတ်ကိုအရေးကြီးပါတယ်ဒိဋ္ဌိကလေးသာပယ်ခြင်းနဲ့ဆိုရင်ဘယ်နှစ်ဆင့်ပယ်ရမလဲဆိုရင်30ဆင့်ပယ်ရမယ်เนาะ30ဆင့်ပယ်ရမယ်နံပါတ်1ကညာတပရိညာနံပါတ်1ကတိရဏနံပါတ်1ကတိရဏပริญญาနံပါတ်1ကတိရဏပริญญาနံပါတ်3ကပဟာနာပริญญาပြောကြည့်စမ်းညာတာပริญญาတိရဏပริญญาပဟာနာပริญญาညာတာပริญญาဆိုတာကသိသိသိတတ်တဲ့တရားကိုသိအောင်လုပ်တာညာတာပริญญาအခုဘုန်းကြီးတို့ရောဂီတွေတရားနာနေတာဘာပริญญาလဲညာတာပညာเนาะတရားနာကညာတာပညာတရားစာအုပ်ဖတ်ရင်ရော ญาณปริญญามั้ยเตียะติขุยน้าท่องเองแหละญาณปริญญาปริญญามั้ยโยคีฉิญๆซ้วยล้วยเองก็ญาณปริญญามั้ยเนาะไอ้นี้เนี่ยญาณปริญญาที่ที่อย่างเอาลงอ่ะญาณปริญญาปัยมะติรณปริญญาปัยนาเนาะติรณปริญญาล่ะเล็ดတွေတရားရှုတာเล็ดတွေတရားရှုအဲ့တော့ญาณปริญญาသိမပိုင်ရင်ติรณปริญญาမပိုင်ဘူးဒါကြောင့်ปริญญา3ပြောတဲ့မှာญาณปริญญาဆက်ရသိရေးကြည့်เนาะဒါကြောင့်တရားလည်းအားထုတ်တော့မယ်ဆိုရင်တရားတွေအားထုတ်နေလို့မရဘူးတရားလည်းနာပေးရတယ်တရားပဲအားထုတ်မယ်တရားမနာခြင်းမပါဘူးဒီလိုလုံးလုံးမရဘူးเนาะတရားမနာခြင်းရင်ဘာပရိညာရော့ညာတပရိညာရော့သွားမယ်ဒီတော့တရားနာပေးရမယ်တရားလေ့လာပေးရမယ်ဆွေးနွေးပေးရမယ်မေးမြန်းပေးရမယ်เนาะဝိမုဒ္ဒရတနာတော့မှဒီတိုင်းပဲလာထားတယ်တရားနာရမယ်နာပြီးလို့ရှိရင်အဲ့ဒီနာထားတာလေးတွေကိုမပြောင်းမပြောင်းနှုတ်ကနေထက်ကတက်ကယူကြည့်ရမယ်เนาะကိုသိထားတာလေးတွေကိုဟလာနှုတ်ကနေတက္ကရကယူကြည့်ရမယ်။အပြီးတော့ပြန်ပြီးတော့အဲ့ဒီတိုင်းဆင်ခြင်နှလုံးသွင်းပြရမယ်။နော်။အခန္ဓာကိုယ်ဒီတိုင်းပဲပြန်ရှုကြည့်ရမယ်။ပြန်ရှုကြည့်လို့အဆင်မပြေဘူးဆိုရင်အာသိထားတာနဲ့မကပ်ဘူးဆိုရင်တကြွနာလည်းတဲ့ပုံကိုယ်မေးရမြန်ရမယ်ဆွေးနွေးရမယ်နော်။နှီးတော့ရမယ်ဒါလေးတွေလုပ်ရမှာဟလာ။အဲ့ဒါညာဒပရိညာအတိပိုင်အောင်ကြိုးစားခြင်းပဲ။ญาณปริญญาอติမပိုင်ဘူးဆိုရင်เนาะญาณปริญญาอติမပိုင်ဘူးဆိုရင်လက်တွေ့လုပ်ငန်းတွင်ဝင်တဲ့အခါမှာအခက်အခဲတွေအများကြီးပဲတွေ့မှာပဲဒါကြောင့်မလို့တချို့တချို့ဈေးသားတွေမှာကြတော့သိပြီးခြေခြေဝဲဝဲပြောမနေဘူးဒါတူတူချင်းချင်းပြောပြီးရှုပ်သွားဆိုတော့เนาะတူတူချင်းချင်းလေးပြောလိုက်တယ်ပြောတာကလည်းနည်းနည်းလေးအဲ့ဒီတိုင်ရှုပ်ဆိုတော့အဲ့ဒီတိုင်ရှုပ်လို့မရတော့ဘာမှမလုပ်တတ်တော့များများကြီးနားထောင်ထားတဲ့အခါကျတော့ဒီနည်းနဲ့မရဟိုနည်းနဲ့ရှုမယ်ဟိုနည်းနဲ့မရဟိုနည်းနဲ့ရှုမယ်ရှုရတဲ့နည်းလမ်းလေးတွေကြည်ကြည်ပြတ်ပြတ်သိထားတော့လုပ်ငန်းလုပ်ရတာအဆင်ပြေတာပေါ့ဟုတ်လားအခက်ခဲလေးတွေဖြစ်လာတော့လည်းဒီအခက်ခဲလေးတွေဘယ်လိုကျော်လွှားမယ်ဒါလေးတွေကိုကဘုဒ္ဓတရားတွေရှိထားတော့လုပ်ငန်းလုပ်တဲ့အခါမှာခီးမြန်မြန်ရောက်တယ်ဒါကြောင့်မောဂုတ်တရားစကံပွဲတွေမှာညာတပရိညာအတိကိုအဓိကထားပြီးတော့ဟောလေးပြောလေးရှိပါတယ်အဲ့ဒီလိုဟောလေးပြောလေးရှိတော့အဲ့ဒီလိုဟောပြောလိုက်တဲ့အတွက်ပရမအဆုံးပယ်နိုင်တဲ့ကိလေသာကတော့ဒိဋ္ဌိကိလေသာခုနပြောသလိုပါပဲဒိဋ္ဌိကိလေသာပယ်ရင်အဝိဇ္ဇာတို့တဏှာတို့လည်းပဲအတူတူပဲပယ်တာပဲเนาะဒါပေမဲ့ဘာဖြစ်လို့အဝိဇ္ဇာတို့တဏှာတို့ကိုတခါတည်းမပြောသလဲဆိုရင်အဝိဇ္ဇာမကုန်ပေမဲ့သောတာပတ္တိမဉ္ဇဉ်ကရနိုင်တယ်เนาะအဝိဇ္ဇာကုန်တာဘယ်ဆင့်ကြမှာကုန်တယ်ယဟန္တာဆင့်ကြမှာကုန်တယ်ဟုတ်လားသောတာပန်မှာဝိဇ္ဇာမကုန်ဘူးသက္ကရာကမကုန်ဘူးအနာကမကုန်ဘူးယဟန္တာကျမှာကုန်တယ်တဏှာကျတော့သောတာပန်မှာမကုန်ဘူးသက္ကရာကမကုန်ဘူးအနာကမှာကာမရာဂတဏှာကုန်တယ်တချမ်းကုန်တယ်ဟုတ်လားကာမရာဂဆိုတဲ့ကြံတဲ့တဏှာကုန်တယ်။ဘဝရာဂဆိုတဲ့တိမ်မွေးတဲ့တဏှာလေးကြံနေသေးတယ်။အဲ့ဒီတိမ်မွေးတဲ့တဏှာလေးကြတော့ဘယ်ကျမ်းမှာကုန်မလဲ။ယဟန္တာကျမ်းမှာကုန်တယ်။ဒါလေးတွေကလည်းမှတ်ထားပါတော့။ပြောပြောမယ်။တဏှာနဲ့ပတ်သက်လို့သောတာပန်မှာကုန်ပြီလား။သောတာပန်မှာကုန်တဲ့တဏှာကဝိတ္တမတဏှာလို့ခေါ်တယ်။ဝိတ္တမလောဘနော်။မတရားတဲ့ဖြင့်ရယူလို့တဲ့တဏှာမျိုးပေါ့။ကံမိသမိစာစာရလို့ကံမျိုးပေါ့နော်အဲ့ဒီလိုမတရားတဲ့ဖြင့်ကျွလွန်လို့တဲ့တဏှာမျိုးကတော့ဟုတ်လားသောတာပန်ဖြစ်ရင်ကုန်သွားပြီရိုးရိုးတန်းတဲ့တမလောဘလို့ခေါ်တဲ့ဘလို့ကမှမထိခိုက်စေတဲ့တဏှာမျိုးတော့ကျန်နေသေးတာပေါ့နော်အဲ့ဒီလိုတဏှာမျိုးကျန်နေသေးတယ်မိတာကအကြောင်းမှကြည့်တော့ခုနှစ်သမီးသောတာပန်ဖြစ်တဲ့တဏှာမကုန်ဘူးဒါကြောင့်အင်တော်ပြုတဲ့သားမွေးတယ်အဲ့ဒါသောတာပန်မှာရှိသေးတယ်သက္ကရာဂံမှာရှိသေးတယ်နော်အနာဂံကျတော့ကာမရာဂကိလေသာတဏှာတွေကုန်သွားတယ်ကာမရာဂတဏှာတွေကုန်သွားတယ်ဘာတဏှာပဲကျန်တော့လဲဘဝတဏှာပဲကျန်တော့တယ်ဘဝအပေါ်မှာကိုရထားတဲ့ဘဝကလေးအပေါ်မှာตายရတယ်တတ်မဲ့တဲ့နှိမ့်သက်တဲ့ကောင်းတယ်လို့ထင်တယ် ကိုရတာတဲ့ဇန်ချမ်းသာပုံမှာตายရတယ်လို့ตายရတယ်တတ်မဲ့တယ်နှစ်သက်တယ်ကောင်းတယ်လို့ထင်တယ်ဒါဘဝတဏ္ဍာလို့ခေါ်တယ်เนาะဘယ်ကြမှာအဲ့ဒီဘဝတဏ္ဍာသိလဲဉာဏ်လာဖြစ်မှသိတယ်ဒါကြောင့်မလို့သောတာပန်အဖြစ်ရုံနဲ့တဏ္ဍာမကုန်ဘူးအဝိဇ္ဇာမကုန်ဘူးမကုန်ပေမဲ့အဘယ်တကားပြိတ်တယ်နိဗ္ဗာန်တကားဖွင့်တယ်ဒိဋ္ဌိကိလေသာကြတော့သောတာပန်ဖြစ်တာနဲ့အမြင့်ပြန်ချုပ်ဆုံးသွားပြီနော်သောတာပန်ဖြစ်တာနဲ့အမြင့်ပြန်ချုပ်ဆုံးသွားပြီသောတာပန်ဖြစ်တာနဲ့ဒိဋ္ဌိကိလေသာမရှိတော့ဘူးဒါကြောင့်မလို့အခြားအခြားကိလေသာတွေကိုလည်းပဲတတ်နိုင်တဲ့အလုပ်ဖြစ်ပင်ဖြစ်냐တော့လည်းပဲသောတာပန်ဖြစ်ဖို့ဥတည်ပြီးတော့ကျင့်နေတဲ့ယောဂီပုဂ္ဂိုလ်များဖြစ်နေတဲ့အတွက်ဘာကိလေသာကိုအဓိကထားပြောရလဲဒိဋ္ဌိကိလေသာသူနဲ့အတူတူဖြစ်တာကဝိသေကိသာကိလေသာဒါကိုအဓိကထားပြောရတာပေါ့နော်အဲဒီတော့ယခုလိုတရားနာတဲ့အခါမှာအခြားအခြားကိလေသာတွေကိုသာသာအဲရေရေသေးသေးနာကဒိဋ္ဌိကိလေသာဒိဋ္ဌိကိလေသာကုန်တယ်ဒိဋ္ဌိကိလေသာစင်းတယ်ဒိဋ္ဌိကိလေသာကိုပယ်တတ်နိုင်တယ်ဒိဋ္ဌိနဲ့ဝိသေကိသာကိလေသာကိုပယ်တတ်နိုင်တယ်တရားနာရင်းနဲ့ပယ်တတ်မယ်တရားစာအုပ်ဖတ်ရင်းနဲ့ပယ်တတ်မယ်တရားတွေလေ့လာရင်းနဲ့ပယ်တတ်မယ်နော်အဲဒီလိုပယ်တတ်တာကိုဘာပရိညာနဲ့ပယ်တတ်တယ်လို့ခေါ်လဲညာတာပရိညာနဲ့ပယ်တတ်တယ်လို့အဲ့လိုညာတာပညာနဲ့ပယ်သက်ပြီးတော့မှတရားထိုင်ရင်ပို့ပြီးတော့ခရီးရောက်တယ်နော်ညာတာပညာနဲ့ဒိဋ္ဌိကိလေသာကိုပယ်သက်ပြီးတော့မှတရားထိုင်ရင်ပို့ပြီးတော့ခရီးရောက်တယ်ဒါကမဟုတ်ဆရာတော်ဘုရားကြီးကပြောတော့ဝိပဿနာမရှုခင်ဒိဋ္ဌိရင်တတ်ရမယ်ဝိပဿနာရှုမှုနောက်တာဒိဋ္ဌိတတ်မှုကိုရှေ့တာဒီလိုပြောတာပေါ့နော်ဒိဋ္ဌိသာတော့ဘာပညာနဲ့တတ်ရမယ်ပြောတာလေညာတပริญญาနဲ့တတ်ရမှာကိုပြောတာညာမှာလို့ပြောရင်အတိထဲမှာဒိဋ္ဌိစင်ပါစေဟုတ်တယ်မလားဘယ်ထဲမှာဒိဋ္ဌိစင်နေရမှာလဲအတိထဲမှာဒိဋ္ဌိစင်မှာခံယူချက်အနေနဲ့ဒိဋ္ဌိတွေကင်းနေတာအဲ့တော့အတိထဲမှာဒိဋ္ဌိစင်နေပါစေဆိုတော့ဒီလိုမြင်ရင်ဒိဋ္ဌိဒီလိုမြင်မှဒိဋ္ဌိစင်တယ်ဒီလိုကိုကသိထားရမှာပေါ့ဒါကိုတရားနာမှုနဲ့ဒိဋ္ဌိတတ်တယ်လို့ဒီလိုခေါ်တာ။အဲ့တော့တရားနာမှုနဲ့ဒိဋ္ဌိကိုပယ်တတ်နိုင်အောင်ဘာကိုလေ့လာရမှာလဲပြီးတော့ဟုတ်ပြီလေ။ညာတာပရိညာဖြစ်အောင်ဘာကိုလေ့လာရမှာလဲပြီးတော့ပဋိစ္စသမုပ္ပါဒ်တရားလေ့လာရမယ်။ဒါပြောတာနော်။ပဋိစ္စသမုပ္ပါဒ်တရားလေ့လာရမယ်။ပဋိစ္စသမုပ္ပါဒ်တရားလေ့လာကြခြင်းအားဖြင့်ပဋိစ္စသမုပ္ပါဒ်တရားတွေမှာပါတရားတွေတွေ့လဲဆိုတော့နံပါတ်1ခန္ဓာတွေတွေ့တာပေါ့ဟုတ်လားအခုပဲနံပါတ်2အကွက်ထဲမှာခန္ဓာဘယ်နှပါးရှိလဲပရိစ္ဆေသမုပ္ပါဒ်ဤနဲ့ပြောမယ်ဆိုရင်ဝိညာဉ်နာယုတ်တလာယရဏသတ္တဝိရဏအပိဓမ္မာဤနဲ့ပြောမယ်ဆိုရင်ရူပခန္ဓာဝိရဏခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီခန္ဓာဖြစ်ပုံလေးတွေလည်းဟိုနေ့ကပြောခဲ့ပြီးပြီเนาะထပ်ပြောပါမယ်ပရမသောဝိညာဉ်ရလို့ဖြစ်တယ်ဝိညာဉ်ဆိုတာကပရိသတ်တွေဝိညာဉ်ရှိတယ်ဘုဒ္ဓဝိညာဉ်ရှိတယ်ပရမသောဖြစ်တာပရိသတ်တွေဝိညာဉ်နောက်ပိုင်းဖြစ်တာကဘုဒ္ဓဝိညာဉ်ဝိညာဉ်ဆိုတာစိတ်စိတ်ဆိုတာသိတာเนาะပရိသတ်တွေတုန်းကလည်းဝိညာဉ်ဆိုတဲ့စိတ်ကလေးဖြစ်တယ်အခုကောင်းမဖြစ်ဘူးလားအခုဖြစ်တာကြတော့ဘာဝိညာဉ်လဲဘုဒ္ဓဝိညာဉ်နော်အခုဖြစ်တာဘုဒ္ဓဝိညာဉ်ပရိသန္ဓေဝိညာဉ်ဘာကြောင့်ဖြစ်လဲအတိတ်အဝိဇ္ဇာသင်္ခါရကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်တော့အတိတ်အဝိဇ္ဇာသင်္ခါရကြောင့်ပရိသန္ဓေဝိညာဉ်လေးတွေဖြစ်တယ်ဘုဒ္ဓဝိညာဉ်ဘာကြောင့်ဖြစ်အာယုံဒွါရတိုက်လို့ဖြစ်တာဘာကြောင့်ဖြစ်ဉာဏ်စိတ်နဲ့စိတ်နဲ့တိုက်ရင်ဘာစိတ်ပေါ့ဒါတော့မြေစိတ်ဆိုတဲ့မြေစိတ်ဆိုတဲ့ဝိညာဉ်သည်ပရိသန္ဓေဝิญဉ်လားဘောဓိဝิญဉ်လားဘောဓိဝิญဉ်เนาะမြေစိတ်ဒီဘာဝิญဉ်တုံးဘောဓိဝิญဉ်ပရိသန္ဓေနေတော့ကဖြစ်တာလားအခုဖြစ်တာလားအ အခုဖြစ်တာဆိုတော့အတိတ်အဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာလားအာယုံဓာရတိုက်လို့ဖြစ်တာလားမြေစိတ်ပေါ်တဲ့ဘာအာယုံနဲ့ဘာဓာရတိုက်တော့မျက်စိနဲ့အစင်းနဲ့တိုက်တယ်ဘာစိတ်ပေါ်မလဲအဲ့ဒါမျက်စိစင်သည်အကြောင်းမြေစိတ်သည်အကျိုးဒီလိုမလားအဲ့ဒါဝိညာဉ်ပဲခန္ဓာတွေလည်းပြောတော့ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာပါလေမြင်စိတ်ဒီပါခန္ဓာဝิญญาณခန္ဓာနော်အဲ့ဒီဝิญญาณခန္ဓာလေးပေါ်ပြီဆိုရင်ဝิญญาณဏယုတ်ဏတရားကမပေါ်ဘူးလားယုတ်ကောဒါဆိုတာကစိတ်လားစတိတိတ်လားစတိတိတ်ခန္ဓာဘယ်နှပါလဲ၃ပါးစတိတိတ်ခန္ဓာဘယ်နှပါလဲ၃ပါးဘယ်လိုတွေတော့ဝิญญาณခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာခန္ဓာ၃ပါးနော်နရကယုတ်စရာကဘာခန္ဓာရုပ်ခန္ဓာအဲ့ဒီဝိညာဏယုတ်တရားသုံးမျိုးဒီအခုချိန်မှာကြည့်မယ်ဆိုရင်နော်အခုချိန်မှာကြည့်မယ်ဆိုရင်ဟောအတိတ်တုန်းကအဝိဇ္ဇာသင်္ခါရကိုအာယုံမပြုတော့နဲ့ပစ္စုပန်အကြောင်းကိုပဲအာယုံပြုကြည့်ဟုတ်လားအာယုံပြုကြည့်တော့ဝိညာဉ်ပါမယ်နာမ်ပါမယ်ယုတ်ပါမယ်ဝိညာဉ်နဲ့နာမ်ကစိတ်နဲ့စိတ္တိတ်အတူတူဖြစ်တယ်ဟုတ်တယ်မလားခွဲမရဘူးစိတ်ဖြစ်ရင်တတိတိဖြစ်တယ်တတိတိဖြစ်ရင်တိကျဖြစ်တာလားတတူဖြစ်တာလားစိတ်တော့ဖြစ်ပါတယ်စတတိမပါပဲဖြစ်နိုင်လားစတတိတော့ဖြစ်တယ်စိတ်မပါပဲဖြစ်နိုင်လားတတူဖြစ်တာအဲ့ဒီလိုတတူဖြစ်တော့နန္တရားဘာကြောင့်ဖြစ်တော့အာယုံဓာရတိုင်းကြောင့်ဖြစ်တာဘာကြောင့်ဖြစ်တော့မျက်စိနဲ့စိတ်နဲ့တိုက်ရင်စိတ်ရဲ့စိတ်တိတ်ရဲ့ဝิญญဉ်ရဲ့နာရဲ့ဒီလိုမလားနားနဲ့တန်နဲ့တိုက်ရင်ဗာစိတ်ပေါ်မယ်ကြားစိတ်ကဝิญญဉ်တွဲဖြစ်တာကနာနော်စိတ်နဲ့စိတ်တိတ်နှာခေါင်းနဲ့နားနဲ့တိုက်ရင်ဗာစိတ်ပေါ်မယ်နာစိတ်ကဝิญญဉ်တွဲဖြစ်တာကနာလျှာနဲ့ရသနဲ့တိုက်ရင်ဗာစိတ်ပေါ်မယ်စားစိတ်ကဝိညာဉ်အတူတူဖြစ်တာကနာဒီလိုမလားကိုယ်နဲ့တွေ့သည့်ဇာယုံနဲ့တိုက်ရင်ဗာစိတ်ပေါ်မယ်ယာစိတ်နာစိတ်ကောင်းစိတ်ယာမသီးတဲ့စိတ်နာမသီးတဲ့စိတ်ကောင်းမသီးတဲ့စိတ်ဟုတ်ပြီအဲ့ဒီစိတ်ကဝိညာဉ်တွေ့ဖြစ်တာကနာနော်အဲ့ဒီစိတ်ကဝိညာဉ်တွေ့ဖြစ်တာကနာမနောနဲ့တွေ့တော့ဇာယုံနဲ့တိုက်ရင်ဗာစိတ်ပေါ်မယ်တွေ့တော့စိတ်ပေါ်မယ်နော်တွေ့တော့စိတ်ကဝิญญဉ်အတူတကွာတွဲဖြစ်တာကနံဟုတ်ပြီနော်ဒီတော့အဲ့ဒီနံတရားတွေဖြစ်တာဘာကြောင့်ဖြစ်အာယုံ ద్వార တိုက်လို့ဖြစ်ဘာကြောင့်ဖြစ်တော့အာယုံ ద్వార တိုက်လို့ဖြစ်အဲ့ဒီနံတရားတွေဝิญญဉ်တို့နံတို့ဖြစ်တော့မေဇာလေးမပါပဲဖြစ်ပါမေဇာမပါရင်မဖြစ်နိုင်ဘူးမေဇာသည်ပါတယ်လေယောမနေ့ကပြောတယ်ဖန်ခွဲနဲ့တူတယ်ပေါ့နော်စိတ်ကဘာနဲ့တူရင်နဲ့တူစတိတိတ်ကဘာနဲ့တူစိတ်နဲ့တူယောကဘာနဲ့တူဖန်ခွဲမပါပဲနဲ့ဟောဒီယေတီနေနိုင်မယေတီနေနိုင်အောင်ဘုရားကကွန်ကြီးပေးရအဲ့ဒီလိုပဲစိတ်နဲ့စိတ်တိတ်တည်နေအောင်ဖြစ်နိုင်အောင်ဘလူကကူညီပေးရလဲယောက်ကကူညီပေးရတယ်ယောက်မပါပဲဖြစ်ပါယုတ်ဒီဟုသောပြည်စရာဒီစရာလေးရှိမှနန္ဒရာကဖြစ်တာမယောရင်မျက်စိကြည်လေးဖြစ်ပလိုက်ဖြစ်စီပလိုက်မျက်စိကြည်တာမရှိတော့ဘူးဆိုရင်ဘယ်တော့မှမျက်စိမပေါ်ဘူးပေါ်ပါနားကြည်တာမရှိရင်ကြားစိတ်ပေါ်ပါအဲ့ဒါဟာစိတ်ပဲနဲ့တရားပဲအကြောင်းရှိဖြစ်မှာပေါ့လို့ဒီလိုမလုံးနဲ့နော်မိစရာလေးရှိမှသူကဖြစ်တာမျက်စိကြည်တဲ့မရှိပဲနဲ့မြင်စိတ်မပေါ်ဘူးနားကြည်တဲ့မရှိပဲနဲ့ကြားစိတ်မပေါ်ဘူးအဲ့ဒါကြောင့်မလို့စိတ်ရဲ့စတိတိတ်ရဲ့ဖြစ်ရင်ယုံနဲ့ဖြစ်တယ်တနည်းအားဖြင့်ပြောတော့ဝิญญาณနဲ့နာဖြစ်ရင်ယုံနဲ့ဖြစ်တယ်သို့တော့အဲ့ဒီယုတ်ကြတော့ အကြောင်းတရားကအခုနပြောခဲ့တဲ့နာနဲ့အကြောင်းတရားချင်းတူရဲ့လားမတူဘူးနာရဲ့အကြောင်းကဘယ်လိုတွေတော့အာယုံနဲ့ဒွါရရုံးရဲ့အကြောင်းကြတော့ကံစေဥဒုအာဟာရအဲ့ဒီမျိုးလေအဲ့ဒီလေးမျိုးတည်းမှာနော်အဲ့ဒီလေးမျိုးတည်းမှာပြစ္ဆုတ်ပံမှာကံလည်းပါပါတယ်စိတ်လည်းပါပါတယ်ဥဒုလည်းပါပါတယ်အာဟာရလည်းပါပါတယ်ဒါပေမဲ့အဓိကကတော့စိတ်ပေါ့နော်စိတ်ပေါ့အဓိကကတော့စိတ်ပေါ့ဥဒုကြောင့်ဖြစ်တဲ့ရုပ်တွေလည်းရှိတာပေါ့အာဟာရကြောင့်ဖြစ်တဲ့ရုပ်တွေလည်းရှိတာပေါ့တကယ်ဝိပဿနာတည်ရှုဖို့ကြတော့စိတ်ကြောင့်ဖြစ်တဲ့ရုပ်ဒီလိုမလားနာကြောင့်ဖြစ်တဲ့ရုပ်ဟောဒီလိုရှိတာပေါ့နော်အဲ့ဒီရုပ်တရားကလေးပေါ်လာတယ်အကြောင်းကြောင့်ပေါ်လာတယ်သူလည်းအကြောင်းကြောင့်ပေါ်လာတာပဲအဲ့ဒီရုပ်တရားကလေးရှိမှဝိညာဉ်နဲ့နာဆိုတဲ့နာတရားကလေးဖြစ်တယ်နော်နာတရားကလေးဖြစ်တယ်အဲ့ဒီလိုဖြစ်လာပြီဆိုတော့ကဲဘယ်ချိန်ထိအဲ့ဒီတိုင်ဖြစ်သွားမလဲမျက်စိနှလုံးပိတ်လို့သုတိစိတ်ကြတဲ့ချိန်ထိအယုံ द्वार တိုင်လိုက်တရားတွေပေါ်လိုက်ကံစေဝတ္ထုအဟာရ၄ပါးကြောင့်ယုံတရားတွေဖြစ်လိုက်တရားပြတ်သွားလိုက်အယုံ द्वार တွေပြန်တိုင်လိုက်တရားတွေပြန်ပေါ်လိုက်ကံစေဝတ္ထုအဟာရကြောင့်တရား၄ပါးတဘာဘာဖြစ်လိုက်ယုံတရားတွေဖြစ်လိုက်ပြီးတော့ပြတ်သွားလိုက်ဒီလိုမလားပရိသန္တေကနေပြီးတော့ဝิญဉ်ချုပ်တဲ့အချိန်အထိဘဝတတန်တရားလုံးကြည်လိုက်ရင်ဒီရုပ်အစဉ်သာစိတ်ပေါ်တယ်။လျာရှိတဲ့စားတယ်စားတော့စားစိတ်ပေါ်တယ်။ကိုယ်ကာယရှိတော့တွေးကြည့်စရာလေးတွေတွေးတယ်ကြည့်တယ်ခြင်တယ်တွေ့တယ်။အဲ့ဒီတော့ဗာစိတ်ပေါ်မလဲ။ယာနာကောင်းစိတ်လို့ခေါ်တဲ့တွေးကြည့်စိတ်ပေါ်တယ်ပေါ့နော်။မလို့ရှိတော့မတွေးဘူးလားမကြံဘူးလားတွေးလဲတွေးတယ်ကြံလဲကြံတယ်စဉ်းစားတယ်နော်အဲ့ဒီတော့တွေးတော့စိတ်တွေမပေါ်ဘူးလားအဲ့ဒီ6မျိုးပဲရှိတယ်နော်တနည်းကောဘာလို့တွေလုံနေတယ်လဲမင်းဒီ6မျိုးပဲလုံနေတာပဲမျက်စိနဲ့ကြည့်တဲ့အလုံးနားနဲ့နားထောင်တဲ့အလုံးနှာခေါင်းနဲ့နားနဲ့အလုံးလျှာနဲ့စားတဲ့အလုံးကိုယ်နဲ့တွေးကြည့်တဲ့အလုံးမနှောနဲ့တွေးတဲ့အလုံးဒီ6မျိုးကလည်းရင်ပါရှိအမှမရှိဘူးเนาะလူသဘာဝလည်းရောလုပ်ငန်းတွေအမျိုးမျိုးနာမည်တက်ခြင်းတက်မယ်ဒါပေမဲ့ပရိစ္ဆေသမုပ္ပန်နည်းနဲ့ခွဲကြည့်လိုက်မယ်ဆိုရင်ဟောဒီ6မျိုးပဲရှိတယ်ဟုတ်လားအဲ့ဒီ6မျိုးကလုံးရင်တခြားဘာမှအလုံးမရှိဘူးတနေ့တနေ့ဘာတွေလုံးနေတယ်လဲလို့မေးရင်เนาะအလုံး6မျိုးလုံးနေတာမျက်စိနဲ့ကြည့်တဲ့အလုံးတွေလုံးနေတယ်နားနဲ့နာထောင်တဲ့လုပ်တွေလုပ်နေတယ်နှာခေါင်းနဲ့နာနဲ့လုပ်တွေလုပ်နေတယ်နှာရနဲ့စားတဲ့လုပ်တွေလုပ်နေတယ်ကိုယ်နဲ့တွေးတဲ့အလုပ်တွေလုပ်နေတယ်စိတ်နဲ့တွေးတဲ့လုပ်တွေလုပ်နေတယ်စိတ်ယုံကြည်တဲ့ယုံလက်ပတ်နေသလိုပဲမလားဒါပဲလေနော်စိတ်ယုံကြည်တဲ့ယုံလက်ပတ်နေသလိုပဲစိတ်ယုံကြည်တဲ့ယုံလက်ပတ်တဲ့ပုံစံမှတပါးတခြားဘာမှမရှိဘူးဒါကိုပဲလူဝိနတ်တွေပြမာတွေသွားတယ်လာတယ်စားတယ်တောက်တယ်ဒီလိုပြောနေတာမဟုတ်လားတကယ်တမ်းကျတော့ဟောဒီအလုပ်6မျိုးနဲ့နေ့စဉ်နေ့စဉ်လည်းပတ်နေရတာပဲရုပ်တွေကြည့်လိုက်ပြန်တော့လည်းတို့ကြကံကြောင့်ဖြစ်တယ်ကံကောင်းရင်ယောဂလည်းကောင်းလာတယ်ကံညံ့ရင်ယောဂလည်းညံ့သွားတယ်ဟောယောဂလည်းကံကြောင့်ဖြစ်တယ်နော်တော့ကစိတ်ကြောင့်လည်းဖြစ်တယ်သွားခြင်းနဲ့စိတ်ရှိတော့သွားတဲ့ယောဂတွေပေါ်တယ်ထိုင်ခြင်းနဲ့စိတ်ရှိတော့ထိုင်တဲ့ယောဂတွေပေါ်တယ်ရခြင်းနဲ့စိတ်ရှိတော့ရတဲ့ယုတ်တွေပေါ်တယ်တယောင်းကျင်တဲ့စိတ်ရှိတော့တယောင်းတဲ့ယုတ်တွေပေါ်တယ်ဟောစိတ်ကြောင့်လည်းယုတ်တွေဖြစ်နေတယ်ပုရုကြောင့်တော့ပူတဲ့အခါကျတော့ပူနဲ့တွေ့တဲ့ယုတ်အေးတဲ့အခါကျတော့အေးနဲ့တွေ့တဲ့ယုတ်ဒီလိုမလားအပူကြောင့်လည်းပဲပူယုတ်တွေပေါ်တယ်အေးကြောင့်လည်းအေးယုတ်တွေပေါ်တယ်အဟာရကြောင့်ကယုတ်တွေမဖြစ်ဘူးလားဟောတက်တာလေးစားမိခြင်းတစ်မျိုးမတက်တာလေးစားမိခြင်းတစ်မျိုးအားရှိတဲ့အစာလေးစားမိရင်တမျိုးဒီလိုမဟုတ်လားအာဟာရကြောင့်လည်းရုပ်တွေမျိုးမျိုးဖြစ်နေတယ်ကံစိတ်ဥဒုအာဟာရအဲ့တော့ကံကပြုပြင်ပေးလိုက်စိတ်ကပြုပြင်ပေးလိုက်ဥဒုကပြုပြင်ပေးလိုက်အာဟာရကပြုပြင်ပေးလိုက်ဒီလိုနဲ့ပဲ အကြောင်းတွေဖြစ်လဲယုတ်တွေဖြစ်လဲအကြောင်းတွေဖြစ်လဲယုတ်တွေဖြစ်လဲအကြောင်းတွေဖြစ်လဲယုတ်တွေဖြစ်လဲဒီလိုနဲ့ပဲဘဝတစ်ခုလုံးလည်းပတ်နေတာပဲအဲ့ဒီယုတ်တွေဒီဘာကြောင့်ဖြစ်ကံစိတ်ဥဟာရကြောင့်ဖြစ်ကံရှိနေတယ်များယုတ်တွေဖြစ်နေမယ်စိတ်ရှိနေတယ်များယုတ်တွေဖြစ်နေမယ်ဥဒုရှိနေတယ်များယုတ်တွေဖြစ်နေမယ်အာဟာရရှိနေတယ်များယုတ်တွေဖြစ်နေမယ်ဟောနော်ဩဃတ္တဝါငါတ္တဝါယောက်ျားမိမလို့ပြောနေတာတကယ်တမ်းကျတော့ဟောဒီဖြစ်နေတဲ့ရုပ်စင်နာစင်ကြည့်ပြီးတော့သတ်မှတ်နေတာပဲဒါပဲမို့လားဒီရုပ်စင်နာစင်ကြည့်ပြီးတော့ယောက်ျားပဲမိမပဲပုဂ္ဂိုလ်ပဲတ္တဝါပဲလူပဲနတ်ပဲပြမပဲဒီလိုသတ်မှတ်ပေးနေတာမလားဘလောပဲသတ်မှတ်သတ်မှတ်တကယ်တမ်းကျတော့အချင်းချုပ်လိုက်တော့ရုံနဲ့နာဒါပဲရှိတာပဲနော်ရုံနဲ့နာဒါပဲရှိတာပဲအဲ့ဒီဟောဒီယောက်ခန္ဓာကြီးကတော့တဲ့နော်မိဘနှမကြောင့်ဖြစ်တယ်ဆိုပေမဲ့ဒါကနိကတော့အကြောင်းတစ်ခုပဲတကယ်တော့အစိမ့်မှာပြောကြဆိုဆိုလို့ရှိရင်အတိတ်ကကံပြစ်မချဘဲနဲ့ဟောဒီနေရာရောက်လာပါမလားပစ္စုပန်မှာဥတ္တရေဟာရတွေကနေပြီးတော့ဆက်လက်ပြီးတော့မပန်ဘိုးဘဲနဲ့ဒီရှင်နေရောက်လာပါမလားမရောက်လာဘူးစိတ်ဆိုတဲ့တရားကနေပြီးတော့ပြုတ်ပြမပေးဘဲနဲ့တလုံးလုံးတရွာရွာသွားနေနိုင်ပါမလားအဒီတော့ဒါအကြောင်းတရားအမြဲတမ်းပံပိုးပေးနေတာကကံရဲ့စိတ်ရဲ့ဥဒုရဲ့အာရရဲ့နော်ဘလူကမှလည်းလာဖန်ဆင်းတာမဟုတ်ဘူးဘလူကမှလည်းလာပြီးတော့ဖြစ်အောင်ဖန်တီးပေးနေတာမဟုတ်ဘူးကံစေဥဒုအာရ၄ပါးကြောင့်ရုပ်တွေဖြစ်တယ်အတိတ်အဝိဇ္ဇာသင်္ခါရကြောင့်ပဋိသင်္ဍိဉာဏ်ဤဖြစ်တယ်ပိစုံပံအာယုံဓာရကြောင့်ပိုတိဉာဏ်ဤဖြစ်တယ်ဟုတ်တယ်မလားဘယ်လိုတကုံးရှိဝါကြီးတဲ့ပုဂ္ဂိုလ်ကမှလာပြီးတော့ဖန်ဆင်းတာမရှိဘူးမြမတကြစသည်များကထင်ရှားပြုဖြင့်စည်ရင်ဖန်ဆင်းအကြောင်းရင်းကြောင့်လူနဲ့များစွာတတဝါတို့ဖြစ်လာရမှုမဟုတ်ဟုညာပြည့်ရှိရင်ပြောဒီလိုဆိုရတာကိုနော်အဲ့ဒီတော့မိမိရဲ့ခန္ဓာကိုယ်ကြီးဘဝတစ်ခုဖြစ်နေတာသည်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကြီးပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကြီးပဲအဲဒီတော့သိသွားလိုက်တဲ့အခါကျတော့အကြောင်းတရားနဲ့ပတ်သက်လို့ဖခင်ကပဲဖန်ဆင်းတာလားပြမာကပဲဖန်ဆင်းတာလားတကုတ်ရှင်ဝါရှိတဲ့အလားရှင်မြတ်တို့သာဝရဖခင်တို့ဒီလိုပုံကမျိုးတွေကပဲဖန်ဆင်းတာလားဆိုတဲ့တန်တရားမစင်ဘူးလားစင်သွားစင်သွားတယ်တန်တရားစင်သွားရင်ဘာကိလေသာသိတော့ဘုဇေကဇာကိလေသာသိတယ်ဒီလိုမဟုတ်လားအဲဒီတော့ဘာသာကြီးလေးကိုရှိတဲ့အထက်မှာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပဲအကြောင်းကြောင့်အကျိုးတရားတွေဖြစ်နေတာပဲပုဂ္ဂိုလ်တ attva ဖန်ဆင်းတာမဟုတ်ပါဘူးလို့ပြောတဲ့ဘာသာသည်ဗုဒ္ဓဘာသာတစ်ခုပဲရှိတယ်ကျန်တဲ့ဘာသာတွေဒီလိုမပြောဘူးနော်ကျန်တဲ့ဘာသာတွေကတော့ပုဂ္ဂိုလ်ဆွဲဣတရနေမာနဝါဒလို့ခေါ်တယ်တကုရှင်ကိုအဓိကထားတဲ့ဝါဒဘောရဘာသာကတကုရှင်ကိုအဓိကထားတာမဟုတ်ဘူးမိမိပြုခဲ့တဲ့အကြောင်းကြောင့်အကျိုးတွေဖြစ်နေတာဒီလိုမလားအဲဒီလိုအကြောင်းတရားပေါ်မှာဉာဏ်ရှိသွားတော့ဝိသကိစ္စကိလေသာသိပါတယ်ရထားတဲ့အကျိုးတရားကလည်းပဲနော်ပုံမှန်သရလေးကြည့်ပြီးတော့ယောက်ျားမိမလို့ပြောခြင်းပြောမယ်ဒါပေမဲ့တကယ်တမ်းကျတော့ယောက်ျားသရလည်းယုတ်တရားနဲ့နန္ဒရာမိမစရာလဲယုတ်တရားနဲ့နန္ဒရာပဲအကျေပွားလိုက်တော့ခန္ဓာဘယ်နှပါလဲခန္ဓာ၅ပါးအကြောင်းနေတ္တဆန္ဒတ္တဆန္ဒဖြစ်ပေါ်လာတဲ့ကျိုးတရားတွေပဲဒီလိုမဟုတ်လားအဲဒါကြောင့်အဲ့ဒီကျိုးတရားပေါ်မှာသဘောပေါက်သွားတဲ့အခါကျတော့ဩတာပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးယောက်ျားမိမမဟုတ်ဘူးဒုပေါက်ကရှင်လဲမဟုတ်ဘူးဒါယုတ်တရားနန္ဒရာပဲလို့အမြင်မှန်လေးတွေရသွားမယ်ဆိုရင်ဒိဋ္ဌိကိလေသာဖြစ်စေသွားတာပဲဒါကြောင့်လူရင်းချုပ်လိုက်တော့အကြောင်းပေါ်မှာညာရှိရင်ဘာကိလေသာသိအကျိုးပေါ်မှာညာရှိရင်ဘာကိလေသာသိဒိဋ္ဌိကိလေသာသိဒီလိုမလားအဲဒီတော့သောတာပန်ဖြစ်ဖို့အတွက်ဒိဋ္ဌိကိလေသာပယ်သခြင်းမှလည်းဆိုရင်အခုလိုအတိထဲမှာဒိဋ္ဌိကိလေသာလေးတွေရှင်းသွားဒိဋ္ဌိမင်းလေးတွေရှင်းသွားအရင်ဆုံးကြိုးစားပေးရမယ်နော်အဲ့ဒီတော့စူးစမ်းဖို့ရတဲ့ပရိစ္ဆသမုပ္ပါကိုမလုပ်ရမှာလဲလေ့လာရမှာပဲဟုတ်လား ကပြန်ပြောမယ်ပရိစ္ဆေသမုပ္ပါဒ်လေးလာသေးတဲ့အတွက်ခုနပြောခဲ့တဲ့ခန္ဓာဘယ်နှပါးတွေ့လဲ၅ပါးတွေ့တယ်ခန္ဓာ၅ပါးတွေ့တယ်လူဝိညာဉ်ပဲဓမ္မပဲဘာတွေပဲပြောပြောအဓိကခန္ဓာဘယ်နှပါးလဲ
၅
ပါးဟုတ်ပြီဒုတိယဘာကိုတွေ့သလဲဆိုရင်အာယတနာတွေတွေ့တယ်တဲ့ဟောဒီခန္ဓာထဲမှာလေအာယတနာတွေတွေ့တယ်အာယတနာကဘယ်နှပါးရှိလဲဒီထဲမှာတော့6ပါးပေါ့နော်အဲ့ဒီ6ပါးနဲ့လာပြီးတော့ပေါင်းစပ်လိုက်တဲ့အပြင်အာယတနာကမရှိဘူးလားအတွင်းနဲ့အပြင်နဲ့ပေါင်းတော့အတွင်းအာယတနာ6ပါးကမျက်စိနားနှာခေါင်းလျာကိုယ်စိတ်အပြင်အာယတနာ6ပါးကအသေးအသံအနံဒါပရိစ္ဆေသမုပ္ပါဒ်တရားလေ့လာရင်လည်းသိလာရတဲ့အသိတွေမလားပရိစ္ဆေသမုပ္ပါဒ်ထဲမှာတိုက်ရိုက်ပါတဲ့အာယတနာကဘယ်နှပါးလဲဘယ်လိုနာမည်ပေးထားလဲသာလာယရဏတွေ့လားစားတယ်မလားဘယ်လိုနာမည်ပေးထားလဲသာလာယရဏမြန်မာလိုပြန်တော့အာယတနာ6ပါးမြန်မာလိုပြန်တော့ဘလူတွေပါလေမျက်စိနားနှာခေါင်းလျှာကိုယ်စိတ်အာယတန6ပါးဒီလိုမလားသရောကဒီတိုင်းနေလို့ယုံနာသစ်တွေပေါ်နိုင်ပါမလားယုံနာသစ်တွေပေါ်ဖို့ဆိုရင်အဲ့ဒီအတွင်းအာယတန6ပါးမှာဘလူတွေလာတက်ရမှာလဲအပြင်အာယတနတွေလာတက်ရမယ်မျက်စိမှာဘလူလာတက်နားမှာနှာခေါင်းမှာလျာမှာကိုမှာမနောမှာဟောဒီလိုဆိုတော့သာသာယရဏလို့ပြောရင်အပြင်ပါအာယရဏ6ပါးပါတနွယ်ငယ်ဒီစင်မှာပါလာရမယ်ပါလာတော့အာယရဏဘယ်နှပါးဖြစ်သွားလဲ12ပါးအဲ့ဒီ12ပါးစုံလိုက်တော့เนาะမြေစိတ်ကြားစိတ်နာစိတ်စားစိတ်ရတာကောင်းစိတ်တွေးတော်စိတ်တွေမပေါ်ဘူးလားပေါ့အရာကိုဝိညာဉ်6ပါးလို့ခေါ်တယ်။နော်ဘယ်လိုခေါ်လဲ?အဲဒီတော့အတွင်းအာယတန6ပါးအပြင်အာယတန6ပါးဝိညာဉ်က6ပါးပြန်ပြောကြည့်စမ်းဒါပရိစ္ဆေသမုပ္ပါဒ်လေးလာရင်လည်းသိသွားတာနော်အတွင်းအာယတန6ပါးကိုတဲ့မြန်မာလူတော့ခန္ဓာလို့နာမည်ပေးလိုက်ပါဘယ်လိုနာမည်ပေးမလဲအပြာရဏ6ပါးကတော့အတိုက်တန်ဝိညာဉ်6ပါးကတော့အပွင့်တန်ပြန်ပြောစမ်းအတွင်းအာရဏ6ပါးကအခန္ဓာအပြာရဏ6ပါးကအတိုက်တန်ဝိညာဉ်6ပါးကအပွင့်တန်ပြန်ပြောအတွင်းအာရဏ6ပါးကအခန္ဓာအပြင်အာရဏ6ပါးကအတိုက်တဝိညာဉ်6ပါးကအပွင့်တဟုတ်ပြီနော်အဲ့ဒီတည်းမှာတရိထားကြည့်လိုက်အာရဏလို့ပြောသွားတာဘယ်နှပါးပါလဲဟမ်ဘယ်နှပါးပါလဲဘယ်လိုတွေတော့အတွင်းအာရဏ6ပါးအပြင်အာရဏ6ပါးဟုတ်ပြီနော်အာယတနာဆိုတဲ့စကလုံးနဲ့သုံးသွားတာဘယ်နှလုံးဘယ်နှပါးတော့ဆယ်နှပါးဒါကအာယတနာဆယ်နှပါးလို့ခေါ်တယ်။ကဲမှတ်မိမလားမသိဘူးဓာတ်ဆိုတဲ့စကလုံးနဲ့ပြောသွားတာဘယ်နှပါးတော့ဘယ်နှပါးလဲအတွင်းအာယတနာ6ပါးကဘာဓာတ်တော့အခန္ဓာဟောတော့ဓာတ်ထဲမှာပါသွားပြီနော်နောက်တစ်ခါပါလဲအပြင်အာယတနာ6ပါးကအတိုက်တနောက်တကဝိညာဉ်6ပါးကအပွင့်တဟုတ်ပြီနော်ဒီလိုတော့ဓာတ်နာမည်နဲ့သုံးသွားတာဘယ်နှလုံးဘယ်နှပါးရှိတော့18ပါးဝိညာဉ်နာမည်နဲ့သုံးသွားတာကဘယ်နှပါးအဲ့ဒါကိုနော်ပရိစ္ဆေသမုပ္ပါဒ်နံပါတ်2အကွက်ထိတ်မှာဝိညာဉ်မှာထားလိုက်ဟုတ်တယ်မလားဝိညာဉ်ကဘယ်နှပါးလဲ6ပါးဘာဝိညာဉ်နေတော့မြေစိကြားစေနာစေစားစေညာတာကောင်းစေတွေ့တော်စေ
အာရိစိတ်တွေဒီပရိသတ်တွေဝိညာဉ်လားဗုဒ္ဓဝိညာဉ်လားဗုဒ္ဓဝိညာဉ်နော်ပါဠိလိုတော့သက္ခုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဒီလိုတော့နေနော်ဟောပြီဒါပြပြန်ပြောပါမယ်အာယရဏနာမည်နဲ့ပြောသွားတာဘယ်နှပါလဲအဲ့ဒါကိုဘာလို့ခေါ်မလဲအာယရဏခြေနှပါလို့ခေါ်မယ်ဓာတ်နာမနဲ့ပြောသွားတာဘယ်နှပါလဲ
18ပါ
အဲ့ဒါကိုဘယ်လိုပြောမလဲဓာတ်18ပါဘာလို့လဲတော့ဟောဒီပရိစ္ဆေသမုပ္ပါဒ်ရလေ့လာလိုက်ရင်ခန္ဓာ၅ပါးအကြောင်းလဲသိမယ်အာရဏ18ပါးအကြောင်းလဲသိမယ်ဓာတ်18ပါးအကြောင်းလဲသိမယ်ဝိညာဉ်6ပါးအကြောင်းလဲသိမယ်ဒီလိုဟုတ်လားအဲ့ဒါတွေသိတော့ဘာအကျိုးရှိတယ်လဲဆိုတော့ပုဂ္ဂိုလ်တ attva မဟုတ်ဘူးအဲ့ဒီတရားတွေကြောင်းကျော်ဆက်သွယ်ပြီးတော့ဖြစ်နေတာပဲဒီလိုမသိရဘူးလား အဲ့လိုသိလိုက်တဲ့အတွက်ဘာကိလေသာဆင်မလဲဘာဒိဋ္ဌိလည်းပြီးတော့သက်ကာယဒိဋ္ဌိဆင်တယ်ဒါအတိတည်းမှာဆင်နေပြီနော်သဘောပေါက်သွားတော့ဆင်သွားပြီတကယ်တမ်းအလားညံတကယ်တမ်းဘုန်းကြီးတို့ဆင်ဖို့ကြတော့တိရဏပရိညာနဲ့ရှုမှဆင်မှာစိတ်ထဲမှာတကယ်စင်မို့ကလေတိရဏပရိညာနဲ့ရှုရမှာမလားအခုကတော့အတိထဲမှာစင်တာနော်အတိထဲမှာစင်တာကောင်းပြီဒါဖြစ်လို့ရှိရင်နောက်တစ်ခါပြောပါမယ်အရိဒီယာတွေကိုသိလိုက်တဲ့အခါကျတော့အရိဒီယာတွေဟာတရားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းကဘာသစ္စာသစ္စာလေးတလုံးတိုးလာပြီနော်အကြောင်းကဘာသစ္စာအခုနောက်တော့အကြောင်းကြောင့်ဖြစ်တဲ့ကြိုးတရားတွေကဘာသစ္စာဒုက္ခသစ္စာဒီလိုမလားတကယ်လို့များအကြောင်းတရားသိရင်အကျိုးဘာဖြစ်မလဲငြိမ့်ပါဘောအကြောင်းသိလို့ကြုံငြိမ့်တာကဘာသစ္စာဒီရောဓသစ္စာနော်အကြောင်းသိလို့ကြုံငြိမ့်တာကဣရဒသစ္စာအကျိုးငြိမ်းအောင်အကြောင်းသိအောင်ကျင့်ရမယ်ကျင့်ကဘာသစ္စာဘက်ကသစ္စာဟောနော်ဒီလိုဆိုတော့သစ္စာ၄ပါးကိုသိခွင့်မရဘူးလားရပရိသတ်သမုပ္ပါဒ်တရားကိုလေ့လာသိရတဲ့သစ္စာ၄ပါးလည်းသိခွင့်ရသွားပြီကဲပရိသတ်သမုပ္ပါဒ်ဆက်ဝိုင်းနေလည်းပြောမယ်နံပါတ်၁အကွက်ကအကြောင်းလားအကျိုးလားဘာသစ္စာလဲနံပါတ်၁အကွက်ကအကျိုးဘာသစ္စာလဲဒုက္ခသစ္စာကဲအကြောင်းသိလို့အကျိုးငြိမ့်နေဆိုတော့နံပါတ်၄အကွက်သုံးမဟုတ်နံပါတ်၃အကွက်ပေါ့နော်အဲ့ဒီတရားတွေကင်းစင်သွားတာပေါ့အဲ့ဒီတရားတွေကင်းစင်သွားတာကဘာသစ္စာဒီရောဓသစ္စာဒီလိုဆိုတော့နံပါတ်၄အကွက်မှာနော်သမုဒယသစ္စာဖယ်လိုက်ရင်ဘာသစ္စာရောက်လာမလဲနိရောဓသစ္စာရောက်လာမယ်ဟုတ်လားသဗ္ဗုရိယသစ္စာဖယ်လိုက်ရင်နိရောဓသစ္စာရောက်လာမယ်ကဲနံပါတ်1ခွဲ့နဲ့နံပါတ်4ခွဲ့ကြတော့ဘာသစ္စာတွေ့နေတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာတခြားလားခန္ဓာ5ပါးလားခန္ဓာ5ပါးကဘာသစ္စာအဲ့ဒီခန္ဓာ5ပါးကိုရှုမှတ်ရှုမယ်ကြည့်မယ်မှတ်မယ်ဖြစ်ပျက်နေမြင်မယ်ဆိုရင်အဲ့ဒီလိုမြင်တာကဘာသစ္စာ။ဟောဒီလိုတော့မေဃသစ္စာသည်တခြားမှာရှိတာလားခန္ဓာမှာရှိတာလားခန္ဓာကဘာသစ္စာခန္ဓာကိုကြည့်တာကဘာသစ္စာဒါကိုခန္ဓာမှာရှိတယ်လို့ပြောလိုက်တာနော်တပြပြောမယ်ခန္ဓာကဘာသစ္စာအဲ့ဒီခန္ဓာကိုသိနေတာကဘာသစ္စာဒီလိုတော့ခန္ဓာသည်နံပါတ်2ကွယ်မှာရှိတယ်ခန္ဓာသည်နံပါတ်2ကွယ်မှာရှိတော့မေဃသစ္စာကလည်းနံပါတ်2ကွယ်ထဲမှာထည့်ထားရမှာပေါ့ဒီလိုမလားမေဃသစ္စာနဲ့နိရောဓသစ္စာကြတော့သူအကြောင်းအကျိုးရယ်လို့ဒီလိုတိတိကျကျပြောလို့မရဘူးအကြောင်းသိတာကဘာသစ္စာနိရောဓသစ္စာဒီလိုတော့သမုဒယသစ္စာဖယ်လိုက်ရင်ဘာသစ္စာလာမလဲနိရောဓသစ္စာလာမယ်အကြောင်းသိလို့ကျုံငြိမ့်တာကလည်းဘာသစ္စာအကျိုးကနံပါတ်ဘယ်လောက်လဲ2ခွဲ့
အဲ့တော့နှစ်ကွက်ဖယ်လိုက်ရင်ရောဏိရောဓသစ္စာမပါနိုင်ဘူးလားပါနေတာပဲအကြောင်းသိမ့်တာလဲဗာသစ္စာအကျိုးငြိမ့်တာလဲဗာသစ္စာတနည်းအားဖြင့်ပြောတော့သမုဒိယသစ္စာ၆တာဗာသစ္စာလက်ကသစ္စာ၆တာဗာသစ္စာဒီလိုတော့နံပါတ်နှစ်ကွက်မှာလဲဏိရောဓသစ္စာနော်သမုဒိယဖယ်လိုက်ရင်ဗာသစ္စာလားနံပါတ်3ကမှလည်းဒုက္ခဖယ်လိုက်ရင်និရောဓသစ္စာလာတယ်ဒီလိုမလားအဲ့ဒီនិရောဓအကြောင်းသိလို့ကြုံနေတာဒီသိရင်လို့သိတာလားမေဃသစ္စာကြောင့်သိတာလားမေဃသစ္စာဖြစ်ဖို့ဆိုတာကဘယ်သစ္စာကြည့်မှဘယ်သစ္စာမြင်မှမေဃသစ္စာဖြစ်မှာလဲဒုက္ခသစ္စာမမြင်ဘဲနဲ့မေဃသစ္စာဖြစ်ပါဒီလိုဆိုတော့ဒုက္ခသစ္စာဆိုတဲ့နေရာလေးမှာဒုက္ခသစ္စာဖယ်လိုက်ရင်ဘေကသစ္စာမရောက်ဘူးလားရောက်။အော်ဒီလိုဆိုတော့ဟောရိပရိသသမုပ္ပတ္တိယလေးလာရင်အစုံဘက်ကကြည့်မယ်ဆိုရင်သမုဒိယသစ္စာနဲ့ဒုက္ခသစ္စာအစံဘက်ကကြည့်မယ်ဆိုရင်និရောဓသစ္စာနဲ့ဘေကသစ္စာပြန်ပြောအစုံဘက်ကကြည့်ရင်အစံဘက်ကကြည့်ရင်ပထမဆုံးလေးကဘုန်းကြီးတို့ပြောခဲ့တယ်လေအနုလောမပฏิလောမရှိတယ်မလားအစုံဆိုတာကအနုလောမပေါ့အဲ့တော့အနုလောမဘက်ကကြည့်မယ်ဆိုရင်ဗာသစ္စာသမုဒိယသစ္စာနဲ့ဒုက္ခသစ္စာပฏิလောမပြောင်းမြန်ဘက်ကကြည့်မယ်ဆိုရင်ဗာသစ္စာအဲ့ဒါကတော့အဆန်ခီးပေါ့နော်အနုလောမကအဆုံခီးပฏิလောမကသံခိအဆုံးဘက်ကကြည့်ရင်သမုဒိယသစ္စာနဲ့ဒုက္ခသစ္စာအဆံဘက်ကကြည့်ရင်និရောဓသစ္စာနဲ့မဂ္ဂသစ္စာဘုန်းကြီးတို့ယောဂီတွေကအခုအဆုံးလမ်းကနေပြီးတော့ဘယ်လမ်းခွဲထွက်အဆံလမ်းခွဲထွက်နေကြတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာပယ်တတ်ပြီးတော့និရောဓသစ္စာနဲ့မဂ္ဂသစ္စာရအောင်ကြိုးစားနေကြတာဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒေယလေးလာရင်သစ္စာ၄ပါးအကြောင်းကိုမသိဘူးလားသိသစ္စာ၄ပါးအကြောင်းသိတယ်နော်တောရကဣန္ဒြေ၅ပါးအကြောင်းကိုမသိရဘူးလားသိရဣန္ဒြေကဘယ်နှပါးပါမျက်စိဆိုတဲ့စကုဣန္ဒြေနားဆိုတဲ့သောတဣန္ဒြေနှာခေါင်းဆိုတဲ့ကာနဣန္ဒြေလျှာဆိုတဲ့ဇေဝဣန္ဒြေကိုယ်ဆိုတဲ့ကာယဣန္ဒြေစိတ်ဆိုတဲ့မနောဣန္ဒြေဣန္ဒြေဘယ်နှပါးလဲ6ပါးဣန္ဒြေ6ပါးမျက်စိဣန္ဒြေနားဣန္ဒြေနှာခေါင်းဣန္ဒြေလျှာဣန္ဒြေကိုယ်ဣန္ဒြေစိတ်ဣန္ဒြေဒီလိုမလားအဲ့ဒီဣန္ဒြေတွေသိရင်အဲ့ဒီဣန္ဒြေတွေလုံးကြောဆောင်ထိန်လို့ရတာပေါ့ဣန္ဒြေအကြောင်းမသိရင်ဣန္ဒြေတွေလုံးကြောဆောင်ထိန်နိုင်ပါမလားအဲ့ဒီတော့ကိုပရိစ္ဆသမုပ္ပါဒရားလေးလာတော့ဣန္ဒြေအကြောင်းမသိဘူးလားသိအရိယဣန္ဒြေဆိုတာတခြားပြောတာလားသလားယရဏပြောတာလားဣန္ဒြေဘယ်နှပါးလဲအရိ6ပါးသည်ဣန္ဒြေ6ပါးလို့လည်းခေါ်တယ်ဒွါရ6ပါးလို့လည်းခေါ်တယ်ဒီလိုမလားအရိယဣန္ဒြေ6ပါးတကား6ပါးလုံးအောင်မပိတ်နိုင်ရင်သမုဒိယသစ္စာနဲ့ဗာသစ္စာလာမှာလဲဣန္ဒြေ6ပါးတကား6ပါးလုံးအောင်မပိတ်နိုင်ရင်ဗာသစ္စာတွေဖြစ်မယ်ဒီတော့និရောဓသစ္စာနဲ့မဂ္ဂသစ္စာရကြရင်ဘာလို့ရမှာလဲဣန္ဒြေ6ပါးတကား6ပါးလုံးပိတ်ရမယ်ဟုတ်တယ်မလားဒါလုပ်ငန်းစဉ်အနေနဲ့ပြောတာနော်ပြန်ပြောဣန္ဒြေ6ပါးတကား6ပါးလုံးမပိတ်နိုင်ရင်ဣန္ဒြေ6ပါးတကား6ပါးလုံးပိတ်နိုင်ရင်និရောဓသစ္စာနဲ့မဂ္ဂသစ္စာရမယ်និရောဓသစ္စာနဲ့မဂ္ဂသစ္စာသည်ဆုံးလန်းလားအဆန်လန်းလားအဆန်လန်းသွားမှနိဗ္ဗာန်ရမှာဒါတော့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်သည်ဣန္ဒြေ6ပါးတကား6ပါးဘာလို့ရမှာလဲလုံးကြောင်ဆောင်ထိုင်ရမယ်လုံးကြောင်ပိတ်ရမယ်ကဲကောင်းပြီဒါဖြင့်ဣန္ဒြေ6ပါးတကား6ပါးလုံးကြောင်ဆောင်ထိုင်ပုံနဲ့ဘုန်းကြီးတို့ကနေတရားကိုဒီကုန်းချုပ်ပေးပါမယ်နော်ပရမအောင်မျက်စိဣန္ဒြေပေါ့ဟုတ်တယ်မလားပရမသောမှာလဲမျက်စိဣန္ဒြေကဲမျက်စိဣန္ဒြေဆိုတော့ဣန္ဒြေဆိုတာယုတ်လားနံလား ဟမ်ဘယ်ဟာလဲဘာရောက်လဲယသိယတိစရာယုံလားနံလားခုနပြောသွားတဲ့ထဲမှာပါတယ်လေဘာယုံတော့မျက်စိသက္ခုပတာဒမျက်စိအကြည်ဆိုတဲ့ယုံဟုတ်တယ်မလားအဲ့ဒီလေး6ပါးပေါ့လားအဲ့ဒီလေး6ပါးသရာကမျက်စိအကြည်ဓာတ်ရဲ့နာကြည်ဓာတ်ရဲ့နှာခေါင်းကြည်ဓာတ်ရဲ့တရားကြည်ဓာတ်ရဲ့ကိုယ်ကြည်ဓာတ်ရဲ့စိတ်ရဲ့ဘယ်နှပါးလဲ6ပါးမျက်စိကြည်ဓာတ်ကိုဘာဣန္ဒြေလို့ခေါ်လဲမျက်စိဣန္ဒြေပါဠိလိုတော့သက္ကုဣန္ဒြေဒီလိုမလားဒီတစ်ခုဥတည်းပဲပြောအဲ့တော့မျက်စိဣန္ဒြေသရာယုံလားနံလားယုံနော်ယုံဟုတ်ပြီအဲ့တော့မျက်စိဣန္ဒြေကိုလုံးကြုံအောင်ဆောင်ထည့်ရမယ်ဆိုတာတကားပိတ်ထားရမှာပြောတာလားဘာလို့ ਆ မှာလဲဆောင်ထည့်ရမှာမျက်လုံးကြီးသွားပိတ်ထားလို့တော့မရဘူးမျက်လုံးပိတ်ထားလို့သာဣန္ဒြေလုံးကြုံရမယ်လို့ဆိုရင်မွေးလာတဲ့ကမျက်စိကန်းတဲ့ပုဂ္ဂိုလ်ဣန္ဒြေပိုလုံးမှာပေါ့ဟုတ်တယ်မလားမွေးလာတဲ့ကမျက်စိကန်းတဲ့ပုဂ္ဂိုလ်ဣန္ဒြေလုံးရဲ့လားဒါတော့မျက်လုံးပိတ်ထားရုံနဲ့ဣန္ဒြေလုံးမှာမလားမလုံးဘူးเนาะဒီတော့မျက်စိရင်းလေးလုံးကြောဆောင်ထည့်ရမယ်ဆိုတာမျက်လုံးပိတ်ထားရမယ်လို့ပြောတာမဟုတ်ဘူးဒီနေရာမှာမျက်စိစတဲ့တကားပေါကြီးလုံးကြောဆောင်ထည့်ရမယ်ဆိုတာဒီတကားပေါကြီးပိတ်ထားရမှာကိုပြောတာမဟုတ်ဘူးလုံးကြောအောင်ဆိုတဲ့ကောအဆောင်လျှောက်ထားပါထားရမှာလဲအဆောင်လျှောက်ထားအဆောင်လျှောက်ထားတော့လောကမှာเนาะအိမ်ဝင်းခြံဝင်းတွေမှာအဆောင်လျှောက်ထားတယ်ရန်လိုမဝင်အောင်ထားတာမိတ်ဆွေကြတော့ဝင်ရပါဘောမိတ်ဆွေမှမဝင်လို့ပဲဖြစ်ဟုတ်လားဘလို့မဝင်အောင်ဆောင်ရှောက်ရပါလဲအဲအဲ့ဒီနည်းနဲ့လုံးကြောင်ဆောင်ထည့်ရမယ်အခုဒီနေရာမှာလည်းပဲရန်လိုမဝင်စေနဲ့မိတ်ဆွေတော့ဝင်ပါစေဟုတ်တယ်မလားပါတယ်လေရန်လိုမဝင်စေနဲ့မိတ်ဆွေတော့ဝင်ပါစေဟုတ်လားအဲ့ဒီလိုရန်လိုမွေစေတဲ့မိတ်ဆွေပဲဝင်အောင်ဘလူတွေကိုစောင့်ရှောက်ထားရမှာလဲဆိုရင်တတိနဲ့ပညာဘလူနဲ့ဘလူလဲတတိနဲ့ပညာအစောင့်ရှောက်ထားနော်တတိကလည်းပဲဒီနေရာမှာတကားဆောင်ပညာကလည်းပဲတကားဆောင်အဲ့ဒီတကားဆောင်နေရာထဲမှာအရေးကြီးတဲ့ကိစ္စများဖြစ်လာပြီဆိုရင်တော့ပညာကဆုံးဖြတ်ပြီပေါ့နော်သူကတော့အထက်အစင်းမြင့်ပုဂ္ဂိုလ်တတိဆိုတာကတော့အစင်းနိုင်ပုဂ္ဂိုလ်သူကအမြဲတမ်းရှိနေရမယ်ပညာကတော့ရပ်ပါရကသူရောက်လာမယ်ပေါ့ဟုတ်လားအဲ့တော့တတိကအမြဲတမ်းထားတတိအမြဲတမ်းထားတဲ့အခါကျတော့အပြင်ဘက်ကနေပြီးတော့ဝင်လာတဲ့ပုဂ္ဂိုလ်ရှိမယ်အတွင်းကနေထွက်သွားတဲ့ပုဂ္ဂိုလ်ရှိမယ်ဝင်လာတဲ့ပုဂ္ဂိုလ်တန်းကိုလည်းသူသိနေရမယ်ထွက်သွားတဲ့ပုဂ္ဂိုလ်တိုင်းကိုလည်းသူသိနေရမယ်။ဘယ်လိုကသိရမှာလဲ။တတိကသိနေရမယ်။နော်။အဲ့ဒီနည်းနဲ့လုံးကြောင်ဆောင်ထည့်ရ။သိနေအောင်လည်းဖြစ်ပါမလား။မဖြစ်သေးဘူး။ရန်လိုလည်းမဝင်ရင်မဝင်စေနဲ့။မိတ်ဆွေတော့ဝင်ပါစေ။ဒီလိုလည်းသူကခွဲပြရအောင်ပဲ။ရန်လိုမိတ်ဆွေခွဲတာကြတော့ပညာကခွဲမှာပေါ့။ဟုတ်တယ်မလား။ဝင်လာသည်များထွက်သည်များသိတာကတတိ။ရန်လိုမိတ်ဆွေခွဲတာကပညာ။နော်ပညာကဆုံးဖြတ်ပေးလိုက်မယ်အဲဒီတော့တတိလေးနဲ့ဆောင်းလျှောက်ထားတဲ့အခါကျတော့မျက်စိဆိုတဲ့ဒကားပေါက်ကနေပြီးတော့မျက်စိနဲ့စိတ်နဲ့ဓာတ်ရင်ပါစိတ်ပေါ်မယ်ဟောပရမသောမြေစိတ်ဝင်လာပြီဟုတ်တယ်မလားမြေစိတ်ဝင်လာပြီမြေစိတ်ကရန်သူလည်းမဟုတ်ဘူးမိတ်ဆွေလည်းမဟုတ်ဘူးနော်ရန်သူလည်းမဟုတ်ဘူးမိတ်ဆွေလည်းမဟုတ်ဘူးသူကမဝင်ရင်လည်းမဖြစ်ဘူးဝင်ရပါမယ်ဘာဖြစ်လို့တော့သူကလုံငန်းတာဝန်နဲ့ဝင်လာတဲ့ပုဂ္ဂိုလ်ကိုသူကတော့ခွင့်ပြုထားရပါပဲ။ဟုတ်ပြီမိစေကလေးဝင်လာပြီခွင့်ပြုထားပြီ။ရန်သူလည်းမဟုတ်ဘူးမိစေလည်းမဟုတ်ဘူးဆိုတော့သူနောက်မှာရန်သူလည်းပါလာတတ်တာပေါ့။နော်သူကကြားလို့ကိုကြားလို့ဆိုတော့ရန်သူလည်းပါခြင်းပါလာမယ်မိစေလည်းပါခြင်းပါလာမယ်သူနောက်ကနေပြီးတော့နော်။အဲ့တော့မိစေကတော့သူကရန်သူလည်းမဟုတ်ဘူးမိစေလည်းမဟုတ်ဘူး ရန်သူဆိုရင်လည်းမိတ်ဆွေမလားမိတ်ဆွေခေါ်မလားဘူးမိတ်ဆွေဆိုရင်လည်းရန်သူခေါ်မလားဘူးသူကကြားလို့ဆိုတော့ရန်သူလည်းပါခြင်းပါလာမယ်မိတ်ဆွေလည်းပါခြင်းပါလာမယ်ဒီတော့သူ့ကိုသတိထားကြည့်ရမှာပဲနော်သတိထားကြည့်တဲ့အခါကျတော့မျက်စိနဲ့ဆင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မြေစိတ်ဆိုတော့ပရိစ္ဆသမုပ္ပါဒ်ဝိညာဉ်တရားသလရဏဖသဝရဏ၅မျိုးတည်းမှာဘယ်တရားလဲဟမ်ဝိညာဉ်ပေါ်တရားလေတကားဘောကသလာယရဏဝိလာရာကဝိညာဉ်ဟုတ်ပြီနော်ဝိညာဉ်ဝလာတဲ့အခါကျတော့နတရားကလေးကဖို့မပါဘူးလားပါလားဟုတ်ပြီနတရားလေးဖို့ပါလာပြီနော်ပါလာတဲ့နတရားကဝိညာဉ်နဲ့တွဲလာတဲ့နတရားကတခါတခါကြတော့လည်းပဲအကုသိုလ်ကိလေသာစိတ္တိတ္တိဖြစ်ခြင်းလည်းဖြစ်မယ်တခါတခါကုသိုလ်စိတ္တိတ္တိဖြစ်ခြင်းလည်းဖြစ်မယ်အကုသိုလ်စိတ္တိတ္တိသာပါလာလို့ကတော့အဲ့ဒီပုံကိုယ်တွေကမိတ်ဆွေလားရန်သူလားကုသိုလ်စတေသိတွေပါလာရင်မိတ်ဆွေဒါကိုကြည့်ရမှာဒီလိုမလားဘလူကနေဆုံးပြပေးမလဲပညာကနေဆုံးပြပေးအဲ့ဒီလိုဆုံးပြပေးတဲ့အခါကျတော့အာကုသိုလ်တရားတွေများပါလာပြီဆိုပညာတရားကဝင်ဝင်ပေးလို့ရပါမလားမရဘူးဝင်ဝင်ပေးလို့မရတော့မိရန်သူပဲမိမိတ်ဆွေပဲလို့သူကဒီနေရာမှာစည်စစ်ထုတ်ပေးလိုက်အဲ့ဒီလိုစည်စစ်ထုတ်ပေးလိုက်တဲ့ဆရာကတရားပြောတာလားဖြစ်ပြမြောင်ကြည့်ရပြောတာလားဖြစ်ပြမြောင်ကြည့်အဲ့ဒီတော့ဖြစ်ပြမြောင်ကြည့်တော့ကဲမျက်စိမြေစိတ်ကလေးပေါ်လာတော့မြေစိတ်ကဘာလုံးမလဲဖြစ်ပြမြောင်ကြည့်မြေစိတ်ကိုဖြစ်ပြမြောင်ကြည့်လိုက်ပြီဆိုရင်နော်နောက်ကပါလာမဲ့ကိလေသာတရားတွေလက်ဖြတ်ပြီးတော့မလာတော့ဘူးမြေစိတ်ကမှဖြစ်ပြမြောင်မကြည့်နိုင်ဘူးဆိုရင်ဝရဏပစ္စယတတကိလေသာတွေမပါဘူးလားပါကိလေသာတွေပါလာတယ်ကိလေသာတွေပါလာတော့ကိလေသာမှအာရရိကကိလေသာတရားတွေပဲသူတို့ဝင်ဝင်မပိနိုင်ဘူးဘလောကနေတားမြင်မလဲပညာကနေတားမြင်ဗယ်နည်းနဲ့တားမြင်မလဲရှုလိုက်ဘာမြင်အောင်ရှုရမှာလဲအဖြစ်ဖြစ်မြင်အောင်ရှုလိုက်တဲ့အခါကျတော့ဒီနေရာမှာတော့တဏှာလားဖြစ်ပြက်လားတဏှာဖြစ်နေဆိုရင်တော့ဒုက္ခပေးမဲ့တဏှာဘာသစ္စာလဲဘာသစ္စာလဲဒုက္ခကိုဖြစ်စေမဲ့တဏှာဘာသစ္စာလဲ။အောသူကိုဖြစ်ပြရှုလိုက်ပြီ။ဟုတ်လား။သူကိုဖြစ်ပြဖြစ်လိုက်ပြီဆိုတော့သမုဒိယသစ္စာဟုတ်သေးလား။ဘာသစ္စာဖြစ်သွားလဲ။ဒုက္ခသစ္စာဖြစ်သွားတယ်။တဏှာကလေ။တဏှာကသူကိုမရှုဘဲနေရင်ဘာသစ္စာ။သူကမတိမတာဒုက္ခပေးမှာကို။နော်။တဏှာဖြစ်တော့ဘာဖြစ်မဲ့။ဥပါဒံဖြစ်မဲ့။ဥပါဒံဖြစ်တော့ကမ္မဘဝဖြစ်မယ်ကမ္မဘဝဖြစ်တော့ဇာတိဖြစ်တော့ဒုက္ခမပေးဘူးလားပေးလားအဲ့ဒီဒုက္ခကိုဖြစ်စေတတ်လို့တဏှာတိဘာသစ္စာအခုမဲ့ညာကနေပြီးတော့အချိန်မီသိတဲ့အခါကျတော့နော်ပညာကနေအချိန်မီသိတော့သူ့ဒီတိုင်းသာမှလာသူ့ကိုဖြစ်ပြရှုပြရမှာဟောဖြစ်ပြရှုပလိုက်တော့တဏှာဒုက္ခမရောက်ဘူးလားရောက်သွားလားသူများကဒုက္ခပေးနိုင်သေးလားသူကိုယ်တိုင်ဒုက္ခရောက်သွားပြီ။ဘာသစ္စာဖြစ်သွားတော့ဒုက္ခသစ္စာဖြစ်သွားပြီဆိုတော့သူများဒုက္ခပေးနိုင်သေးရဲ့လား။မပေးနိုင်ဘူးဆိုတော့နောက်ဆက်တဲ့ပြဿနာဒုက္ခတွေဖြစ်ပေါ်စေအောင်မလား။ဒုက္ခတွေမငြိမ်းဘူးလားငြိမ်းတယ်။အဲဒီလိုငြိမ်းအောင်ဘယ်လိုနဲ့တားမြစ်ပေးလိုက်တာတော့ပညာနဲ့တားမြစ်ပေးလိုက်တာ။ဒီတော့တတိနဲ့ဆောင်ကြည့်ပညာနဲ့ဖြစ်ပြရှု။ဒီလိုမလား။မျက်စိတကားပေါက်ကနေပါလာပေါ်ဝင်လာတဲ့ပြရုပ်နဲ့ပါလို့ရပါလေတတိလေဖြည့်ပြည့်ရှုတတိလေဆောင်ကြည့်ပညာလေဖြည့်ပြည့်ရှုကဲနိုင်စီလို့တာရိခေါ်တော့ကြအောင်သူ